တော့ကျွန်တော်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုမနေ့9နာရီထိလိုင်းနိုမီတာ24 30နဲ့40နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတင်ဆက်ပေးမယ့်တိုးချက်နာရီဝက်အစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြသိပ္ပံနဲ့ဤပညာကဏ္ဍဦးအောင်ခင်ရဲ့စာအုပ်စင်ကဏ္ဍတွေနဲ့အတူ
ဟိုပထမပိုင်းကဟိုခိတ္တကဏ္ဍလာရောက်လူလူတွေအတွက်ပေါ့အဲ့တော့ခိတ္တကဏ္ဍလာရောက်လူလူတွေအတွက်ကဒီမှာကျွန်တော်ရှိမှာဗီဇာအပြုစားเออ6မျိုးရှိတာပေါ့ဗျာဟိုအတိတ်တော့လည်းအလုံးဟိုတည်ရဖြစ်ပါဘူးအဲ့တော့အထူးသဖြင့်ကတော
့ဝေမှုကြီးကြရေဝန်ကြီးဥခင်ကြီးနဲ့မေးမြန်းထားတဲ့အပြည့်စုံတော့မကြခင်တိဆက်ပေးမယ်တမှုတတာပြောစကားအစီအစဉ်မှာနှာစင်ကြရမှာပါခင်ဗျာအခုပထမဆုံးတော့သိပ္ပံနဲ့နည်းပညာကဏ္ဍနဲ့စတင်ပါမယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ရွှေဘူနားမှာလှုပ်ခတ်ခဲ့တဲ့ငနင်းကြောင့်လူအသေးအပြောက်တွေရှိခဲ့တယ်လို့အဆောက်အဦအများပြားလည်းဖြစ်စီခဲ့ရပါတယ်ဒီငလင်းဟာသခိုင်းပြည့်ရဲ့တကြောမှာလှုပ်ခတ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံတောင်မြောက်တကြောအပိုင်းလိုက်လှုပ်ခတ်လေရှိတယ်လို့မြန်မာနိုင်ငံငလင်းကော်မတီကနိုင်ရကဒေါက်တာဦးသိန်းကပြောပါတယ်
မရေလှုပ်တာလေ segment သူအပိုင်းလိုက်လှုပ်တာများသောအားဖြင့်ဥပမာတစ်ပိုင်းတစ်ပိုင်းဆိုလို့ရှိရင်မိုင်340 50 60လောက်အထိနည်းနည်းရှည်တဲ့အပိုင်းတွေပေါ့ဒီကောက်ဘက်မှာ1946တုန်းကနှစ်ခုအကြီးစားကြီးတွေလှုပ်သွားတယ်သူ့အပေါ်ပိုင်း15မိုင်မိုင်20လောက်မှာဆိုတော့ 7.5 7.75 ပေါ့တနည်းတည်းလှုပ်တာသူကကောင်းသွားတာဒီလူနေရက်ွက်တည်းကနည်းပါတာဟုတ်အဆောက်အဦတွေကလည်းမရှိဘူးဆိုတော့ကြည့်ရင်ကြည့်တော့လေဘာမှမခံလိုက်ရဘူးပေါ့အခုလက်သိမ့်မခံဘူးဒီမလဲတို့စပါနဂူတို့မှာဟိုအပီစင်တာဆိုတော့ဟိုရွာလေးတွေဆိုတော့လေသိမ့်မပြတ်ဘူးပေါ့သေးပြောင်လဲနေရတာပေါ့အဲ့ဒါကန်ကောင်းသွားတာပေါ့စကိုင်းဖော့ဆုံးပါလေအဲ့လိုပိုင်းပိုင်းပြီးတော့ထုတ်တတ်တယ်ဟို1930ပြည့်နှစ်ဒီဘကိုးငရင်တော့ကလေသူ့အပိုင်းနဲ့သူပေါ့1956ဒီစကိုင်းငရင်တော့ကလေသူ့အပိုင်းနဲ့သူစကိုင်းမန္တလေးအခု19လောက်အထိသားတပိုင်းပေါ့အဲ့ဒါမျိုး segment လို့ခေါ်တာပေါ့အဆက်မဲ့အတိုင်းလှုပ်တာဆိုတော့သဘောကတော့လေဆက်မဲ့မှာ7လောက်ဒီ magnitude ရှိတဲ့ဟာလှုပ်ပြီးလို့ရှိရင်သူအနှစ်တရာလောက်မှပြန်လှုပ်လို့ရှိတယ်။ဒါပေမဲ့ဒီကြပေါ့မပြောဘူးသူတွက်ချက်တဲ့ဟာရတော့ပေါ့အနှစ်တရာ130လောက်ပေါ့ဟော magnitude 7ရှိလို့ရှိရင်ဒါပေမဲ့သူအချိန်မရွေးလာနိုင်တဲ့ magnitude ကတော့သူညော့သွားတယ်အဲ့ဒီသဘောတော့ရှိသူစကိုင်းငရင်တော့တော်တော်ကြိုက်တယ်1839မှာအင်းဝငရင်လှုပ်တယ်လေအကြီးစားကြီးပေါ့ဒီမင်းကုန်းဖရာကြီးပြတ်သွားတဲ့ငရင်ပေါ့ဆိုတော့နောက်တစ်ကြိမ်လှုပ်တာ1956ပေါ့စကိုင်းငရင်ဆိုတော့138နှစ်ဆိုတော့သူကတော့တော်တော်ကြိုက်တယ်သူ magnitude 7နဲ့ဒီ7ကြော်ကြော်ဟာဒီနှစ်130လောက်မှပြန်လာမယ်ဆိုတော့ဟာတော်တော်ကြိုက်သွားတယ်အဲ့ဒီတစ်ချက်မှာတော့ဒါပေမဲ့ကြိမ်းစီပေါက်ပြောလို့မရဘူးသူကစောစောလည်းပြန်လာနိုင်တယ်စောစောပြန်လာရင် magnitude ကတော့သူကညော့သွားမယ
်တနင်းကနွေနေ့မနေ့အစောကြီးမှာဒီမြန်မာနိုင်ငံရွှေဘုံနားမှာလှုပ်သွားတဲ့ငလျင်ကပမာဏဘယ်လောက်ရှိပါလဲဆရာ
အဲ့ဒီ IC ကသူထုတ်ပြန်တာသောသောမရတော့ 6.6 ပေါ့။နောက်3-4နာရီကြာတော့သူက 6.8 လို့သူပြင်ပေးလိုက်တယ်။ 6.8 ဆိုတော့ငရင်အခွဲကြကြအတိုင်းဆိုရှင်ပေါ့ sound earthquake ပေါ့။ဒီအာပြင်းတဲ့ငရင်တစ်မျိုးပေါ့။ဆိုတော့သူရဲ့အာပြင်းတဲ့ဒီအတန်းစားတွေက2တန်း3တန်းလောက်ရှိသေးတယ
်။ဒီငလျင်ကြောတလျှောက်မှာအခုလှုပ်ခက်ခဲ့တဲ့မြန်ငလျင်နေထဲမှာဒီငလျင်ကိုဘယ်အဆင့်မှာထားလို့ရပါလဲဆရာ။အာပြင်းတဲ့ထဲမှာထားလို့ရလားဆရာ
။အာလောက်လောက်ပဲထားနိုင်ပါလေ။ဘာလို့ဆိုစကိုင်းငရင်ကျော်မှာလှုပ်ခဲတဲ့အထက်မှာ1946ဒီတကောင်းဘက်မှာလှုပ်ခဲတဲ့ဟာ9.85အထိရှိတယ်ဆိုတော့ပိုအားကြီးတာပေါ့အဲ့ဒီငရင်မျိုးကြတော့နောက်1930ပြည့်နှစ်ပေါ့ဘကုန်းငရင်ကလည်း9.3ဆိုတော့ပေါ့သူ့တဲ့ကြီးတာပေါ့1956ပေါ့စကိုင်းငရင်ကျတော့ပေါ့ခုနှစ်ပေါ့ဆိုတော့သူ့တဲ့တော့ကြီးတာကြီးပဲပေါ့ဆိုတော့ဒါကြောင့်မို့သူ့ကလက်စားလောက်ပဲထားတာကောင်းပါပဲ
6.8ပြင်းအားရှိတဲ့ငရင်လှုပ်သွားပြီးတဲ့နောက်မှာဟိုနောက်ဆက်တဲ့ငလျင်လေးရဲ့အနေထားကိုနည်းနည်းရှင်းပြပေးပါဆရာ
။ငလျင်လေးရဲ့သဘောသဘာဝကအလတ်စားနဲ့အကြီးစားလှုပ်ပြီးတိုင်းမှာအကြီးစားဆိုတော့ပေါ့ခုနှစ်နဲ့အထက်ပေါ့လေ။နောက်ဆက်တဲ့ငလျင်လေးကဒီမလုံးမသွေးတော့လာတယ်။ဆိုတော့ဒါကြောင့်မလို့တော့ဂရုတော့ဆက်ရတာပေါ့။ငလျင်ပမာဏကြီးလေနောက်ဆက်တဲ့ငလျင်လေးကပိုများလေပိုအချိန်ကြာလေပေါ့။ဥပမာဆိုလို့ရှိရင်ဟို2004ခုနှစ်ဒီဆူမတရာဘန်တာအချိန်ငလျင်တော့ဆိုလို့ရှိရင်နောက်ဆက်တဲ့ငလျင်လေးကဘယ်လောက်ထိကြီးလဲဆိုတော့နော်1930ပြည့်နှစ်ဘကုန်းငရင်ပမာဏလောက်အထိကြီးတဲ့ဟာတွေတောင်မှတော့ပါတယ်ဒီနောက်ဆက်တဲ့ငရင်ဆိုပေမဲ့ 7.3 ပေါ့ဆိုတော့သူကနောက်ပေါ့လာပေါင်းများစွာအထိဆက်လှုပ်တယ်ငရင်ကြီးလေသူကနောက်ဆက်တဲ့ငရင်တွေရဲ့ကာလပေါ့ပိုးရှည်လေပေါ့
ဟိုအချိန်ဘယ်လောက်လောက်ထိတတိထားဖို့လိုပါလဲဆရာ
လဲဆိုနှစ်ပတ်လောက်ကတော့လေတတိထားမှာဆိုအခုကပထမနေ့မှာဟိုငရင်အငယ်သားလေးသုံးခါထပ်လှုပ်လိုက်တယ်15မိနစ်မိနစ်20ချားပြောနှစ်ချိန်လှုပ်တယ်နောက်ညနေပိုင်းမှာပေါ့တစ်ခါလှုပ်တယ် 5.8 နဲ့ဆိုသုံးချိန်လှုပ်တယ်တော့နောက်ကြိုးစားကြိုးစားလဲပေါ့သေးသေးလေးကြီးလှုပ်နေတယ်လို့ကြားရတာပေါ့
ဒီငလျင်ကတိန်တဲ့ရက်ကလာတယ်လို့ပြောပါတယ်ငလျင်တိန်လို့ရှင်ပို့ပြီးအန်ဒီရကြီးတယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်ပြီးရှင်းပြပေးပါဆရာ
ငလျင်တိန်တဲ့ကတော့တော်တော်အရေးကြီးတယ်ငလျင်ပမာဏသိပ်မများဘူးနဲ့တိန်လို့ရှင်သူအပြည့်စီများတယ်အခုဟာတော့6မိုင်လောက်ပေါ့10ကီလိုမီတာဆိုတော့6မိုင်ကျော်ကျော်ပေါ့တော်တော်တိန်တယ်သူကစကိုင်းပြည့်ရွေကျော်မှာတော့များသောအားဖြင့်30ကီလိုမီတာကနေပြီးတော့30အတွင်းမှာလှုပ်ကြတာပဲနည်းနည်းတိတ်နေတယ်ဒါကြောင့်မလို့ပေါ့အန္တရာယ်များတာအခုတစ်ခုတက်တာသွားတာယူကြီးတွေနဲ့ဒီဝေးတော့ခါရတာတက်တာသွားတာပေါ့ဥပမာရွှေဘူတောင်မှမိုင်35မိုင်လောက်သွားဝေးတာဟုတ်ငရင်ဘူကြက်နဲ့ဆိုတော့ဒါကြောင့်မလို့ငရင်ဘူကြက်ကပေါ့တိမ်မင်းတိမ်တော်လဲဆိုမျိုးကြီးတွေနဲ့ဝေးလို့အပြည့်စည်အသေးပြောင်းတိတ်မများတာပေါ့
ဒီအခုသကိုင်းငလျင်ကျော်တလျှောက်မှာဘယ်ဒေတာတွေကသကိုင်းငလျင်ထပ်ပြီးလှုပ်မဲ့ဒဏ်ကိုတတိထားဖို့တင်ပါလေဒေတာလေးနည်းနည်းပိုင်းပြောပြပေးပါဆရာ
သကိုင်းငလျင်ကျော်အတိုင်းပို့ပြီးတော့မှငရံနဲ့နဲ့ပတ်သက်ပြီးတော့တတိထားမဲ့နေရာတွေကတော့သူကပကိုးဒေတာပေါ့သူကလှုပ်ပြီးသားဒါပေါ့82နှစ်ပဲရှိသေးတယ်သူကတကြောပြန်ကတော့ recurrence interval လို့ခေါ်တာပေါ့အနှစ်တရာကျော်ကျော်လောက်ပေါ့လေခံမှန်းတွက်ချက်လို့ရတယ်ဒါပေမဲ့အချိန်မီးပြန်လာနိုင်တယ်သူကငရင်ပမာဏရော့တာတခုပဲရှိသူကလှုပ်သွားတာပေါ့ခဏိတ္တမ3ဆိုတော့တော်တော်ကြီးတာဟောကိုက30ပြည့်တက်ကသူကနည်းနည်းဆိုးရင်ရတယ်နောက်ကြတော့ဒီမန္တလေးဒေသနမန္တလေးစကိုင်းရတယ်ငရင်ပမိုင်းရတယ်တော်တော်များတာဟောငရင်လှုပ်လိုက်လှုပ်ထရှိတဲ့ဟာနောက်တခုတော့ရှိတယ်သူက56ကလှုပ်သွားတယ်ဆိုတော့လှုပ်ပြီးတာအနည်း50ကျော်ကျော်နောက်60နီးပါးပဲရှိသေးတယ်ဆိုတော့သူကတော့နည်းနည်းလေးကြာအောင်မယ်လို့မှားရတယ်ပေါ့နည်းနည်းခက်ကြီးကြီးပြန်လာဖို့ပေါ့အဲ့တော့မလှုပ်တာကြာတဲ့တော်တော်လေးကြာတယ်ပေါ့ဒီဂျမဲသင်းတို့မိထီလာတို့အဲ့ဒီဘက်အပိုင်းကလည်းနည်းနည်းလေးတော့ဂေးဆိုက်ရမှာပေါ့တော့မလှုပ်တာတော်တော်ကြာပြီအဲ့ဒီအပိုင်းကြာပြီ
ဟုတ်ကဲ့
ခဏခဏလှုပ်တတ်တဲ့မြောက်ပိုင်းပေါ့ဟိုတကောင်းတို့ဦးတာအိုတို့တနိုင်းတို့ကြတော့ခဏခဏလည်းလှုပ်တယ်ခက်ကြီးကြီးလည်းလှုပ်တယ်ဒါပေမဲ့သူကတခွလူနေကျဲတယ်ဆိုမျိုးကြီးပြာကြီးမရှိဘူးဆိုတော့ငရင်အန်နေရှိပင်ရှိတော့လဲဘေးမဖြစ်ဘူးပေါ့
ဒါမဲ့ဆက်အဲ့ဒီနန်းတဝိုက်မှာအခုရေကာတာတွေစောင့်နေတော့တတိထဘယ်လောက်တိုင်းတာဒီလိုလဲဆရာ
။ဟောဒီအပိုင်းမှာတော့မြစ်ဆုံကတော့ရပ်သွားပြီဆိုတော့တော်သေးတာပေါ့လေ။တခြားတကောင်းနဲ့ဘူတာအိုတို့မြစ်ဆုံတို့ကြားမှာတော့သူမဆောက်ပါဘူး။ဒီပကိုးရုံးမှာအရှိကြမ်းမှာတော့ဒီဆောက်တာပေါ့လေ။ဒီတောင်ငူနဲ့ဒီပကိုးကြားမှာ။ဒါမှလည်းအဲ့ဒါတွေကတော့သိအကြီးစားကြီးတွေပုတ်ပါအောင်။နောက်ရက်ရွာတွေနဲ့လည်းနည်းနည်းလွတ်အောင်တော့သူဂရုစိုက်ပြီးတော့ရွေးတယ်ထင်ပါတယ်နေရာတွေက။ဒါအန်ဒီကတော့ရှိစဉ်လောက်တော့ရှိတာပေါ့။
အန်ဒီရဖြစ်နိုင်တဲ့ငလျင်မျိုးထပ်ပြီးလှုပ်နိုင်ပါသေးလားဆရာ
အဲ့ဒါတော့ပြောလို့မရအောင်တို့ငရင်ကြိုတင်ခံမှန်းရေးရပြောလို့မရအောင်ဘလူးမတို့ပြောနိုင်စွမ်းမရှိဘူးဆို prediction မပြောနဲ့ပေါ့ focusing တော့မရသေးဘူးတော့ shock စီရတော့များသောအားဖြင့်နှစ်ပတ်တစ်လလောက်ထိတော့ဒီလာမှာပဲဒီကြိုးကြကြိုးကြပေါ့
ဘူမိဗေဒပညာရှင်ဒေါက်တာဦးသိမ့်ပါတဘာဝဘေးအန္တရာယ်တွေထဲမှာမြန်မာနိုင်ငံမှာအဆိုးဝါးဆုံးခံစားနိုင်ရတာကငလျင်အန္တရာယ်ဖြစ်ပြီးဒီငလျင်အန်ဒီရဲ့ဆံရသိတဲ့အချက်တွေကိုတော့နောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်တော့ခင်ဗျာတဲ့စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ခင်ဗျာခုဆက်ပြီးတော့ဥအောင်ခင်ရဲ့စာအုပ်စင်ကဏ္ဍကိုလည်းနားဆင်ကြရပါအောင်မယ်
နံပင်နဲ့မဲခေါင်မြေခွန်းနိုင်ငံတွေဖြစ်တဲ့မြန်မာလာအိုထိုင်းကမ္ဘောဒီးယားဗီယက်နမ်တို့ကုံသွဲကြပုံကိုယူနန်လူမှုရေးသိပ္ပံအကယ်ဒမီပမောက္ခဂျူဂျင်မင်က2017မှာစာရန်တဆောင်ထုတ်ဝေထားပါတယ်ယူနန်ပင်နယ်မှာဆက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးနဲ့ကုံသွဲရေးဆက်ဆံနေပုံကိုလေ့လာထားတဲ့စာရန်ဖြစ်လို့မြန်မာအတွက်အရေးကြီးပါတယ်ဦးသိန်းစိန်အစိုးရဒေါက်ဆာဆုကြည်နဲ့အမေရိကန်တို့တင့်မြတ်သွားတာဟာတရုတ်အတွက်အန္တရာယ်မရှိကြောင်းလွန်ခဲ့တဲ့ဧပြီလကကျူဂျင်မင်ကဆောင်းပါးတပုတ်ရေးလိုက်ပါသေးတယ်ယူနန်ပြည်နယ်မှာတိုင်းရင်းသားလူမျိုးစုအများအပြားနေထိုင်ပြီး2009မှာလူဦးရေ45သန်းကျော်ရှိပါတယ်မြန်မာလာအိုဗီယက်နမ်နဲ့ထိတွေ့နေတဲ့နေစပ်ဟာကီလိုမီတာ4000ကျော်ရှိပါတယ်တဘောဝတင်ဟာဇာတကျွဲဝပြီးမဲခေါင်တန်လွင်တဲ့အေယာဝတီမြစ်ဖြားခံရအရက်လည်းဖြစ်ပါတယ်2009ခုနှစ်စင်ရဲ့အရာယူနန်ရဲ့ ပြည်တွင်းအတည်ရင်ထုတ်လုပ်မှုဟာဒေါ်လာသား92,000ရှိတာမို့မြန်မာတဲ့သုံးစာခွဲပုံများပြီးလူဦးရေ88သန်းရှိတဲ့ဗီယက်နမ်နဲ့အတူတူလောက်ဖြစ်နေပါတယ်လူတဦးချင်းရဲ့အတည်ရင်ထုတ်လုပ်မှုကိုကြည့်ရင်မဲခေါင်6နိုင်ငံပါမြန်မာကအနည်းဆုံးဖြစ်နေပါတယ
်တရုတ်ပြည်အနောက်ပိုင်းဒေသမှာယူနန်ပြည်နယ်ဟာလမ်းပန်းဆက်သွယ်ရေးအကောင်းဆုံးဖြစ်ပါတယ်ကူမင်းမျိုးတော်ကမြန်မာ၊လာအိုနဲ့ဗီယက်နမ်နယ်စပ်အထိကမ္ဘာအဆင့်မီကားလမ်းတွေဖောက်ထားပါဗျ။လေစိတ်12ခုရှိလို့လေကြောင်းဆက်သွယ်ရေးလဲအားကောင်းပါတယ်။ဒါပေမဲ့စစ်မှုကဏ္ဍမှာယူနန်ပြည်နယ်ဟာကန်ယူရန်ပြည်နယ်တွေထက်အဆင့်နှိမ့်ပြီးခေတ်နောက်ကျနေပါဗျ။ Secret အတွက်အသုံးပြုတဲ့ဆေးရွက်စိုက်ပျိုးရေးဟာယူနန်ပြည်နယ်ရဲ့အဓိကလုပ်ငန်းတစ်ခုဖြစ်ပါတယ်။ဆေးရွက်စိုက်ပျိုးသူ2သန်းကျော်ရှိပြီး Secret အလိတ်တန်းပေါင်း4သိန်းလောက်နှစ်စဉ်ထုတ်လုပ်ပါတယ်။တတူရင်းလုပ်ငန်းမှာအလုပ်သမားတသန်းကျော်ရှိပြီးပုံမှန်တိုးတက်နေပါတယ်။နိုင်ငံခြားကုမ္ပဏီကြီးတွေနဲ့လက်တွဲလုပ်ကိုင်နေတဲ့တတူရှာဖွေရေးစီမံကိန်း90ကျော်ရှိကြောင်းသိရပါတယ်
။ရေအားရစီထုတ်လို့ရေးဟာယူတန်ပီနယ်ရဲ့အဓိကစီမံကိန်းကြီးဖြစ်ပါတယ်။မြေကြီး6ခုနဲ့မြေငယ်600ကျော်ရှိပြီးမြေမျက်နှာပြင်အနေအမြင့်ရှိတာများတာကြောင့်ရေအားရစီထုတ်လို့ဖို့အကောင်းဆုံးနေရာအဖြစ်သတ်မှတ်ထားပါတယ်။ကီလိုဝပ်68သန်းအထိထုတ်နိုင်မဲ့အလားအလာရှိတယ်လို့ဆိုပါတယ်မဲခေါင်ပြည့်တိဆောက်ရာမှာရေအားရစစ်တွေကကီလိုဝတ်7သန်းကျော်ထုတ်နိုင်တဲ့အတွက်2010မှာယူနန်အတွက်သာမကဘဲလာအိုနဲ့ဗီယက်နမ်ကိုတောင်းရစစ်တာပေးနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ယူနန်ရေအားရစစ်တိုးတက်တဲ့နှုန်းဟာ900ခန့်နှုန်းသာရှိလို့အခြားနေရာတွေအတွက်နှေးကွေးနေပါတယ်ယူနန်ကိုရေအားရစစ်ထုတ်လုပ်ဖို့အသင့်တော်ဆုံးလို့သတ်မှတ်ထားပြီးတော့မှပါပြလို့အရာဝတီမြင့်ညာမှာရေကာတာစောက်ပြီးရက်စစ်တက်ထောက်ယူဖို့ကြိုးစားနေတာလေဆိုတာကတော့ပေါမောက်ခကျူးချင်မင်းကရှင်းမပြပါဘူ
းယူနန်ပြည်နယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရေအားလျှက်စစ်အားကောင်းဖို့လိုတယ်လို့ဆိုကြပါတယ်ယူနန်ပြည်နယ်ဟာတရုတ်ရေအားလျှက်စစ်ရဲ့အခြေခံဖြစ်လာအောင်လုပ်ဖို့ရည်ရွယ်ပါတယ်ရေကောင်းရေတန့်တိုးလောင်ရနေရာလည်းဖြစ်ပါတယ်တရုတ်ပြည်အရှေ့ပိုင်းနဲ့တောင်ပိုင်းဒေသကိုယူနန်ပြည်နယ်ကလျှက်စစ်ဓာတ်အားပို့ပေးဖို့ရည်မှန်းထားပါတယ်။တိုင်းရင်းသားယဉ်ကျေးမှုစုံလင်တာကိုအခွင့်အောင်းယူပြီးခရီးသွားလုပ်ငန်းထွန်းကားအောင်စီမံကိန်းချထားတာတွေလည်းရှိပါတယ်။ခရီးသွားလုပ်ငန်းကြီးထွားလာရင်ဝင်ငွေတိုးတက်နိုင်တာမို့ပြည်ရင်းပြည်ပကနယ်လှည့်ခရီးသည်တွေကိုဆွဲဆောင်နိုင်ပါတယ်။2020ပြည့်နှစ်ရောက်ရင်ယူနန်ပြည်နယ်ရဲ့သတင်းထုတ်လုပ်မှုတန်ဖိုး10ရာခိုင်နှုန်းလောက်ခရီးသွားလုပ်ငန်းကရလိမ့်မယ်လို့မျှော်လင့်ထားပါတယ်။
ယူနန်ပြည်နယ်ရဲ့နိုင်ငံခြားကုန်သွယ်ရေးဟာအလျင်အမြန်တိုးတက်နေတယ်လို့ဆိုပါတယ်။1992မှာအမေရိကန်ဒေါ်လာ3,900ကျော်ဘူးနိုင်ငံခြားနဲ့ကုန်သွယ်နိုင်ခဲ့ပြီးမဲ့2010မှာတော့ဒေါ်လာ1,100ကျော်ဘူးကုန်သွယ်နိုင်ပါတယ်။နိုင်ငံခြားကုန်သွယ်ရေးမှာအိန္ဒိယ၊ငါနိုင်ငံဖြစ်တဲ့မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်ဟာရှေ့တန်းကပါဝင်ပါတယ်။ဒီထဲမှာမြန်မာနဲ့ကုန်သွယ်တာအများဆုံးဖြစ်ပြီးဗီယက်နမ်ကဒုတိယလိုက်နေပါတယ်။ထိုင်းကတတိယလာအိုကသတုဌကမ္ဘောဒီးယားကပြင်ဆင်မှဖြစ်ပါတယ်အာဆီယံနဲ့ယူနန်ပြည်နယ်ကုန်သွယ်မှုဟာအမြဲတမ်းတိုးပွားနေပုံရပါတယ်ယူနန်ရဲ့နိုင်ငံခြားကုန်သွယ်ရေးမှာအာဆီယံအသင်းက40ရာခိုင်နှုန်းပါဝင်နေပါတယ်2009မှာဒေါ်လာတန်း3,000ကျော်ဘူးအထိရောင်းဝယ်ကြပါတယ်
အိန္ဒိယမဲခေါင်ဒေသနိုင်ငံတွေနဲ့ကုန်သွယ်ရမှာယူနန်ကဆက်ပစ္စည်း၊လျှက်စစ်ဓာတ်အားအထည်အလိတ်စိုက်ပျိုးလေယာထွက်ကုန်တွေကိုတင်ပို့ပြီးတပ်တူရိုင်းနဲ့လေယာထွက်စားသုံးကုန်ကိုမဲခေါင်နိုင်ငံတွေစီကတင်သွင်းပါတယ်။ယူနန်ပြည်နယ်ကတင်ပို့တဲ့အထက်မှာလျှက်စစ်ဓာတ်အားလည်းပါဝင်ပါတယ်။2009ခုနှစ်မှာလျှက်စစ်ဓာတ်အားဒေါ်လာ1,200ကျော်ဖို့တင်ပို့နိုင်ခဲ့ပါတယ်။ယူနန်နဲ့မြန်မာယူနန်နဲ့ဗီယက်နမ်အကြားလျှက်စစ်ဓာတ်အားရောင်းဝယ်ရေးကို2004ခုနှစ်မှာစတင်ခဲ့ပြီးရှေ့ဆက်လက်တိုးချဲ့ဖို့အလားအလာကောင်းနေပါတယ်။နေဆက်ချင်းဆက်ဆက်နေတဲ့မြန်မာ၊လာအို၊ဗီယက်နမ်နဲ့ကုန်သွယ်တာဟာယူနန်ပြည်နယ်အတွက်အရေးကြီးလာပါတယ်။ယူနန်အာဆီယံကုန်သွယ်ရေးမှာ40ရာခိုင်နှုန်းဟာနေဆက်ကုန်သွယ်ရေးဖြစ်နေတာကိုကြည့်ရင်အရေးပါအရာရောက်မှုကိုခန့်မှန်းနိုင်ပါတယ်
။ယူနန်နဲ့မဲခေါင်ဒေသ၅နိုင်ငံအပြားအလားရောင်းဝယ်ကြတဲ့ပစ္စည်းတွေမှာကုန်ကြမ်းအများဆုံးပါဝင်တဲ့အတွက်နှစ်ဖက်စလုံးကုန်ကြောထုတ်လုပ်နိုင်တဲ့စွမ်းရည်တိုးတက်နေပုံရပါတယ်။ယူနန်ကမြန်မာကိုတင်ပို့တဲ့ကုန်ပစ္စည်းတွေထဲမှာစက်ကရိယာစားသုံးကုန်အပြင်လျှက်စစ်ဓာတ်အားလည်းပါဝင်နေပါတယ်။2006မှာယူနန်ကမြန်မာကိုလျှက်စစ်ဓာတ်အားဒေါ်လာ4သိန်းကျော်ဘူးရောင်းချနိုင်ကြောင်းဖော်ပြထားပါတယ်။တရုတ်ပြည်မှနဲ့အာဆီယံဒေသအိန္ဒိယဒေသကိုဆက်သွယ်ရမှာယူနန်ပြည်နယ်ကိုဂျာကန်ပေါင်းကူတရားအဖြစ်သွင်းဖို့ရည်ရွယ်တာမှုဆက်မှုအသွင်ပြောင်းရေးဖြစ်စဉ်ကိုတက်တုံနှင်းနေပါတယ် ကုန်ထုတ်လုပ်ငန်းတွေအများအပြားပေါ်ပေါက်နေခြင်းဖြစ်ပါတယ်မဟာမင်းကောင်ဒေသမှာအခြေခံအဆောက်အုံတွေကောင်းရင်ကောင်းတယ်လို့နေဆက်ကုန်သွေးရေးတိုးတက်လာမှာဖြစ်ကြောင်းယူနန်ပမောက္ခယူဂျင်းမင်ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ဒီကောင်ကစီစဉ်တိဆက်ပြီးတော့ဒေါက်ခင်ဆိုးဝင်းအားဖြင့်ကူညီပေးထားတဲ့အပတ်စဉ်စာအုပ်စင်ခန္ဓာကိုနားဆင်ခဲ့ကြရတာပါခင်ဗျာအခုတော့ဥတော်နေငယ်စီစဉ်တင်ဆက်တဲ့တမှုတတာပြောစကားအစီအစဉ်ကိုနားဆင်နိုင်ကြပါပြီ
ဝင်းကြီးခင်ဗျာပြီးခဲ့တဲ့ဒီသမရာကြီးရဲ့နယူးယောက်မြို့လာရောက်ခဲ့တဲ့ခရီးစဉ်အတွင်းမှာသမရာကြီးကိုရောဒီဝင်းကြီးတွေရောဝိုင်းပြီးတော့ဒီပါရောက်နေတဲ့မြန်မာနိုင်ငံသားဖြစ်ခဲ့ဘူးသူတွေမေးကြတဲ့ကိစ္စတွေရှိပါတယ်။အဲ့ဒါအဲထဲမှာကတော့အဓိကသူတို့သိချင်တာကမြန်မာနိုင်ငံကိုခေတ္တခဏဖြစ်စေအမြဲတမ်းဖြစ်စေလာရောက်ခွင့်ရဖို့အတွက်မြန်မာဗီဇာကိစ္စကိုမေးတဲ့အခါမှာသမရကြီးကဒီအမြဲတမ်းလာရောက်နေထိုင်ခွင့် PR ပေးဖို့လုပ်နေတယ်လို့ပြောပါတယ်။အဲ့ဒီကိစ္စကိုလည်းကျွန်တော်တို့သတင်းဌာနတွေကကြေကြေပြန့်အများသိအောင်လို့ပြောပြပေးပါလို့တော့သမရကြီးကကျွန်တော်တို့မှားလိုက်တာရှိပါတယ်။အဲ့တော့ပြပမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားဖြစ်ခဲ့ဘူးသူတွေနိုင်ငံခြားသားတွေနောက်လက်ရှိမြန်မာနိုင်ငံသားတွေပေါ့နော်လောလောဆယ်မပြနိုင်သေးတဲ့သူတွေမြန်မာပတ်ဆိုလည်းမကင်ထားနိုင်တော့တဲ့အခြေအနေမှာရှိနေတဲ့သူတွေမြန်မာနိုင်ငံကိုခေတ္တခဏဖြစ်စေအမြဲတမ်းဖြစ်စေလာရောက်ပြီးတော့ပေါ့နော်မြန်မာနိုင်ငံရဲ့အကျိုးကိုလည်းဥက္ကဋ္ဌဆွဲဖို့ကိစ္စတွေအနေနဲ့လာဖို့ရောပေါ့နော်မိမိရဲ့ဒီကိုယ်ရေးကိုယ်တာ social visit အနေနဲ့လာဖို့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနနေပြောမှာဘလူးများဒီသမရာကြီးရဲ့လမ်းညွှန်ချက်နဲ့အစီအစဉ်တွေရှိပါလေခင်ဗျာကျွန်တော်တို့အချင်းချုပ်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ဟုတ်ကဲ့ဟိုမေးတဲ့မေးခွန်းကဟိုတစ်ပိုင်းကျွန်တော်တွေ့ရတာပေါ့ဟိုပထမပိုင်းကဟိုခိတ္တခဏလာရောက်လူသူတွေအတွက်ပေါ့အဲ့တော့ခိတ္တခဏလာရောက်လူသူတွေအတွက်ကဒီမှာကျွန်တော်ရှိမှာဗီဇာအပြုစား6မျိုးရှိတာပေါ့ဗျာဟိုအသေးသေးတော့လည်းအလုံးဟိုပြည်သားဖြစ်ပါဘူ
းဟုတ်ကဲ့
အဲ့တော့အထူးသဖြင့်ကတော့ entry visa ဆိုရှယ်ဆိုတာရှိတာပေါ့ဒီမှာဗီဇာသူတွေရှိနေတယ်ဆိုရင်ဟိုကမြန်မာနိုင်ငံသားဟောက်တွေကဒီ social visa နဲ့တပါးပြီးဝင်လာလို့ရတယ်။အဲတချို့ကလည်းအစီအဝေးရင်းနှီးမြှုပ်နှံလူတွေလာလို့တဲ့လူတွေအတွက် business visa ပေါ့။အဲ့ဒီ visa နဲ့ကျွန်တော်တို့ဒါဟိုရပ်ပေါင်း80ဒီလိုဝင်လာလို့ရတယ်။နောက် tourist visa ပေါ့။ကမ္ဘာလိုက်ကြီးတဲ့ visa အဲ့ဒါကတော့ဟို FIT ရဲ့ package tour ရဲ့တစ်မျိုးရှိတာပေါ့နော်။အဲ့ဒါနဲ့ကျွန်တော်တို့28ရက်ရက်တပတ်4ပတ်ဒီလာလို့ဝင်လာလို့ရတယ်။ဟိုဒါတွေကတော့ဟိုကျွန်တော်တို့ဟိုခေတ္တခဏဝင်ပြီးလာလို့တဲ့လူတွေအတွက်စီမံပေးတာပါ။အဲ့ဒီစနစ်မှာလည်းကျွန်တော်တို့ကပို့ပြီးတော့ပြန်ပြန်ဆန်းဆန်းဖြစ်အောင်ဆိုပြီးတော့အထူးသဖြင့်ဟို business visa လို့လူမျိုးဆိုရင်ရခိုင်တို့ကစနစ်စားကျွန်တော်တို့ကနိုင်ငံပေါင်း28နိုင်ငံမှာ private visa ပြည်စနစ်ကိုပြောင်းလိုက်ပါတယ်။ပြီးခဲ့တဲ့ကျွန်တော်တို့2012ခုနှစ်ဇူလ1ရက်နေ့ကစပြီးတော့ကျွန်တော်တို့ဒီမင်္ဂလာလုံးနေစိတ်မှာ private visa ပေးနေပါတယ်။မကြာခင်မှာပဲဒီပြည်တော်နဲ့မန္တလေးနေစိတ်တစ်ခုမှာလည်းတွေ့ချက်ပြီးတော့ပေးဥပါပါ။ဟိုကျွန်တော်တို့ကဟိုတတိယမှာပေးမယ်ဆိုရင်ကျွန်တော်တို့ဒီ machine readable passport ဖတ်တဲ့စက်တွေပါလေကပြရတယ်ဆိုတော့လေဟိုချက်ချင်းဟိုမပေးနိုင်ဘူးပေါ့
ဟုတ်ကဲ့
အဲ့လိုပေးတဲ့စနစ်တွေကျွန်တော်တို့ဒါဆောင်ရွက်နေပါတယ်ဒါကတော့တကူရှိတဲ့စနစ်တွေပို့ပြီးတော့ပြအောင်ပါဒါအောင်ဆိုရင်လည်းကျွန်တော်တို့ visa အားလုံးအတွက် e visa စနစ်ကိုကျွန်တော်တို့တွားဥပါပါဒါဆိုတော့ပို့ပြလာပါပေါ့အဲ့ဒါကတော့လောလောဆယ်ကျွန်တော်ဒေါ်လာစက်ရှင်လေးရှိတော့ဒါလေးကတကယ်လေးငွေကြေးကိစ္စတွေအခက်အခဲရှိနေလို့ကျွန်တော်ပြုတ်ရဲမဆောင်ရွက်တဲ့သဘောဖြစ်ပါတယ်ဒါကတော့ခဏတစ်ချို့လာလို့တဲ့လူတွေအတွက်လုပ်ပေးတဲ့စနစ်တစ်ခုပါဗျာ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ပိုင်းကိုပြောပြပြီးပါဦ
းဟုတ်ကဲ့နောက်ဒုတိယအချက်ကအဲ့လိုခဏတစ်ပြုတ်လာလိုတာပို့ပေးတဲ့ရက်ရှည်လာပြဒီမှာလာပြီးတော့နှစ်ရှည်လာပြလာနေကြတယ်ပေါ့အဲ့တော့မြန်မာနိုင်ငံသားဟောင်းတွေဒီမှာလာပြီးနှစ်ရှည်လာပြလာပြီးတော့နေကြတယ်နှစ်ရှည်လာပြနေတဲ့ခါကျတော့ဒါရီသမီးတွေစသဖြင့်အိမ်တော်စုတွေနဲ့ခေါ်လာပြီးဒီမှာဒီလိုလေးနေကြတယ်အဲ့ဒီပါလေးဒီလိုဝယ်ပြီးတော့နေကြတယ်ပေါ့ဗျာအလားတူပဲပွင့်လန်းလာတဲ့စီးပွားရေးခြေတည်ရလာပြီးတော့ရည်ရည်ပြုတ်တယ်လို့တဲ့နိုင်ငံခြားသားတွေနဲ့ဒီလိုလာကြတယ်လာတဲ့ခါမှာအခုကျွန်တော်တို့ခွင့်ပြုနေတဲ့ business visa တို့ဘာလို့လဲရပောက်80ဒီလိုပို့တော့ပေးတဲ့နှစ်နဲ့ချီပြီးနေကြတယ်ဒီတော့လေဥရလိုမိသားစုတွေပါလိပါတစ်ပေါင်းပြားသွားတစ်ပေါင်းချိချသွားတရားပဲဆိုတော့ခေါ်ပြီးနေကြတယ်ပေါ့အဲ့လိုလူတွေအတွက်တချို့ကလည်းဟိုဘက်တရားမှာရှိနေတဲ့ဒီနိုင်ငံသားဖြစ်မှုကိုအကြောင်းပြုဖို့ကြောင့်မဆွတ်လွတ်နိုင်တဲ့ပုံကိုမြန်မာနိုင်ငံသားဟောင်းတွေရောနိုင်ငံခြားသားတွေရောအတူရှိကြပါပါအဲ့တော့ကျွန်တော်နိုင်ငံရဲ့ပွင့်လန်းလာတဲ့အခြေအနေကကျွန်တော်ပဲလည်းအစီအပြေအောင်တစ်ဖက်ကမဆွတ်လွတ်လို့ကြည်ပေးတဲ့လာကြည့်တဲ့လူတွေနဲ့အစီအပြေအောင်ကျွန်တော်တို့နိုင်ငံတော်ကြီးကရ PR ပေါ့နော် Permit of Residence Stick ကိုဒါကိုဆောင်ရွက်ပေးဖို့အဲဒီလိုစီမံခြင်းဖြစ်ပါလေကွာ
ဟုတ်ကဲ့အဲ့တော့ဒီဥ
စ္စာတော့ဒီဥစ္စာကကျွန်တော်တို့အဲဆောက်ရွက်ဆဲပေါ့နော်ဆောက်ရွက်ဆဲပေါ့ဒါကတခုတော့စနစ်တခုကိုဒါအစ်စ်ထွေရတာရှိတဲ့ကြောင့်လိုအပ်ချက်တွေအများကြီးရှိတာပေါ့ကျွန်တော်တို့ပဲရတော့အာဆီယံနိုင်ငံတွေမှာဒီ PR စနစ်လုပ်နေတဲ့နိုင်ငံတွေရဲ့လုံပြီးလုပ်လုပ်ခတ်တွေကိုကျွန်တော်ဒီလိုလေ့လာပါတယ်အလားတူပဲအမေရိကန်နိုင်ငံပါဝင်ကမ္ဘာနိုင်ငံများမှာရှိနေတဲ့ PR စစ်တွေကိုကျွန်တော်တို့လေ့လာပါတယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံအကျိုးစီးပွားအတွက်ကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်မူတည်ပြီးတော့ အခြားနိုင်ငံတွေတမူတာတွေယူပြီးတော့အခြေအနေနဲ့ကပ်ယူတဲ့စနစ်ကိုကျွန်တော်တို့ဆွဲဖို့ဒီလိုဆောင်ရွက်နေတာပါအဲ့တော့အမေရိကန်တကယ်ဆက်စပ်ကုန်တယ်ဗျာကလတ်တမကစီဝေးခီးစင်ပါဘူးကျွန်တော်လည်းပါသွားပါတယ်ဟု
တ်ကဲ့
ကျွန်တော်တို့ပြန်လာတော့ဒီကိစ္စကိုထပ်ပြီးတော့နိုင်ငံတော်ကြီးကရဲ့လက်ကျင့်ကြီးကထပ်ပြီးတော့ကျွန်တော်အသက်သွင်းပါတယ်အခုဆိုရင်ကျွန်တော်တို့ဒါရခိုင်ကျွန်တော်တို့ရေးထားတဲ့ကျွန်တော်စီမံထားတဲ့စီမံချက်ပေါ့ဗျာဒီ PR တစ်ခုအတွက် PR အတွက်လိုက်ဟိုလိုအပ်တဲ့ဒီ criteria တွေ PR ရဲ့တက်တန်းတွေအခကြေးခွေတွေခံစားရမယ့်ခွေတွေဒီဒီအပေါ်မှာထပ်ပြီးတော့အပြည့်စိုက်နေအောင်ဒုတိယသမ္မတဦးကျော်ထွန်းဦးဆောင်ပြီးကျွန်တော်တွေးမှုဖြစ်တဲ့အဖွဲ့တော်နဲ့ကျွန်တော်ထပ်ပြီးဖွဲ့ပြီးအခုတရောကြောတကိစ္စကိုကျွန်တော်ဆောင်ရွက်နေပါလေ။
ဟုတ်ကဲ့အဲ့ဒါဒါဒီ permanent resident အမြဲတမ်းလာရောက်နေထိုင်ခွင့်ပြုရေးကိစ္စအတွက်ပေါ့နော်
။ဟုတ်ပါလေ
။ဟုတ်ကဲ့အဲ့တော့နောက်တစ်ခုကတော့ဒီ dual citizen ကတော့ကျွန်တော်တို့ဟိုပေးနိုင်မယ်မထင်ပါဘူး။ဒါပေမဲ့ဒီဥစ္စာကိုလည်းဟိုမမျှော်လင့်ကောင်းပါဘူးကျွန်တော်မြန်မာနိုင်ငံသားဟောင်းနေရလေ။အဲ့တော့အခုလိုမျိုးလာရောက်ပြီးတော့အမြဲတမ်းအခြေချနေထိုင်ခွင့်ပြုတဲ့အခါမှာဆောင်ရန်ရှောင်ရန်ပေါ့နော်ဒီလာရောက်နေထိုင်မဲ့လူရဲ့ဆောင်ရန်ရှောင်ရန်တွေကိုလည်းလူဝင်မှုကြီးကြရေးဝန်ကြီးဌာနအနေနဲ့စဉ်းစားထားမယ်လို့ကျွန်တော်တို့ထင်ပါတယ်အဲ့တော့အဲ့လိုမျိုးဒီအခြေခံအပြင်သတ်မှတ်ထားတဲ့ကိစ္စလေးရှိရင်အကြံပြုလို့ပြောပြပေးပါလားခင်ဗျာဆောင်ရန်ရှောင်ရန
်ဟုတ်ကဲ့ဟိုနံပါတ်1ကတော့ US citizen ကိစ္စပါနော်ဒါအတော့ကျွန်တော်တို့82ခုနှစ်မြန်မာနိုင်ငံဥပဒေပုံမှန်စတုံးမှာလောလောဆယ်ကန့်သတ်ထားတဲ့ US citizen လောဆယ်ကျွန်တော်တို့ထည့်သွင်းစဉ်းစားမှုမရှိဘူးပေါ့ကျွန်တော်နိုင်ငံတကာဒီစနစ်ကိုခွင့်ပြုထားတာမရှိပါဘူ
းဟုတ်ကဲ့
အဲ့တစ်ချက်ပါဒုတိယချက်ကခုနပြောတဲ့ဟာတွေကတော့ကျွန်တော်တို့ကစဉ်းစားလို့ပေါ့နော်စဉ်းစားလို့ပေါ့အကြံပြုအပြင်တော့ကျွန်တော်တို့စပြီးတော့ကျွန်တော်ပြည်ပြည့်လက်ခံလို့တဲ့ဟာကတော့ကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်နေတဲ့အခြေအနေမှာကူညီဆောင်ရွက်ပေးနိုင်မဲ့ကျွန်တော်တို့ပြည်ညာရှင်တွေနောက်လာပြီးတော့ငွေကြေးရည်တည်ထုတ်တယ်လို့တဲ့ငွေကြေးပမာဏတတ်နိုင်တဲ့ရည်တည်ထုတ်တယ်လူတွေဒီတစ်ခုကိုကျွန်တော်တို့ဦးစားပေးစဉ်းစားပါတယ်ဟုတ
်ကဲ့
အလားတူပဲလာကျွန်တော်မြန်မာနိုင်ငံသားဟောင်းဖြစ်မယ်ဆိုရင်တော့အတူဒီပြည်ညာရှင်လည်းဟုတ်ချင်မှာဟုတ်ပဲရည်တည်ထုတ်တယ်လို့အများကြီးလည်းရည်တည်ထုတ်တယ်ကျွန်တော်ထုတ်တယ်ပဲအဲ့ဒီလူတွေအတွက်ဆိုရောဒီဘက်မှာ criteria တစ်ခုတဲ့ဘယ်လိုများကျွန်တော်စဉ်းစားတယ်လဲဆိုတဲ့ချက်ကိုလည်းကျွန်တော်တို့ဟိုထည့်သွင်းပြီးတော့စဉ်းစားနေပါတယ်ဒါကတော့သတ်မှတ်အရေးကြီးပေါ့ဗျာ
ဟုတ်ကဲ့
ဟိုဒီပြည်သက်တမ်းတို့နော်ကျွန်တော်စီပွားရေးလာပြီးတော့ရည်တည်ကြွတဲ့လူတွေအတွက်တူးချင်းလာကျင်တယ်လှုပ်ချင်တယ်ဒါမှမဟုတ်ရှင်ဖက်ဆက်လှုပ်ချင်တယ်ဆိုရင်သတ်မှတ်ထားတဲ့ကွေကြီးပပနာတို့အဲ့ဒါတွေကတော့ကျွန်တော်သတ်မှတ်ချက်တော့ရှိပါပြီဗျာသို့တော်လည်းပဲ fighter ကျွန်တော် decision မရသေးတော့ဒါလေးကိုကျွန်တော်တကယ်ပြောရတာခက်ပါလေ
ဟုတ်ကဲ့အဲ့တော့
ကွေကြီးပိုင်းနဲ့ပတ်သက်လို့ကလည
်း
စားတဲ့ကမ္ဘာရှိနေတဲ့ PR တိုက်ပါပဲဆိုပါစို့ဗျာလာကျွန်တော်ကတော့ web page ရှိတယ်ရတမကြီးအဲ့တော့သူစီလုတ်ပိုက်ခွင့်ရှိတယ်။အသားတွေတပိတွေတရားဝင်သားတပိဇတိအစားတွေဓာတွေကိုကျွန်တော်တို့ဒီယာယီအဲ့တော့သူစီမှာကျွန်တော်တို့ထည့်သွင်းပိုက်ခွင့်ရှိတယ်။အစားတဲ့ဒီစနစ်တွေကတော့တခြားနိုင်ငံမှာရှိတဲ့ PR တွေသိပြီးတော့ကွာလာတဲ့သဘောဖြစ်ပါဦးခင်ဗျာ
။ဟုတ်ကဲ့
fighter decision ပုံသေးတော့အချို့အရာကျွန်တော်တို့ဟိုပြောတဲ့ခါမှာလွတ်တော်တာဆိုလို့ကျွန်တော်အကုန်ပြောတာပါ
။ဟုတ်ကဲ့ပါ။အဲ့တော့ဒါကဒီပညာရှင်တွေတို့လာရောက်ရင်းနှီးမြှုပ်နှံလူသူတွေပေါ့နော်။အဲ့လိုမျိုးပဲနဲ့ဒီလူမှုရေးရပါတော့ဥပမာအသက်အရွယ်ကြီးရင်လေဒီဘက်မှာလဲသားသမီးတွေမိနေတဲ့နေရလို့မြန်မာနိုင်ငံကလည်းအဲ့လိုပေါ့ဟိုလာနေချီပြီးလာရောက်ခဏလောက်သွားလိုက်ပြန်လိုက်လှုပ်ချင်တဲ့ဒီလူမှုရေးသက်သက်နဲ့လာလို့တဲ့ပုံစံတွေအတွက်ကော criteria ဘယ်လိုများသတ်မှတ်ထားပါလဲခင်ဗျအ
ဲ့ဒါကတော့ရခိုင်တိုင်းမှာပဲ social visa နဲ့လာပါဒီလိုလာတယ်ဒီလိုလာတဲ့ခါမှာဒီမှာကျွန်တော် social visa သတ်မှတ်တဲ့ကြေးတိုင်းပေါ့ဗျာ check box process ဒ
ီ
မှာလာတယ်လာပြီးတော့ဒီမှာတည်ပြီးတော့ဒီမှာငကငကဒီမပြီးဘူးမပြတ်ဘူးစသည်ဖြင့်ဆိုရင်လဲဒီလိုကျွန်တော်အခြေအနေအကြောင်းကြောင်းပေါ်မူတည်ပြီးတော့ဖတ်ကြတယ်ဆိုရင်ကျွန်တော်တို့ကတက်တက်တိုးပြီးတော့ degree ပြုတ်နေတာရှိပါတယ်။ဒါကတော့သွားလိုက်ကြတဲ့လုပ်မဲ့လူပေါ့။ဟု
တ်ကဲ့။
အဲ့ဒီလိုမြန်မာနိုင်ငံသားဟောင်းတွေပဲနော်။ခုနကလိုပညာရှင်လည်းမဟုတ်ဘူး။ငွေကြေးကြီးကြီးပြုတ်တာဘူးလည်းမလုပ်နိုင်တဲ့လူတွေအတွက်ဒီမှာခုနကလို PR စနစ်ကျင့်သုံးမဲ့ဆိုရင်သူတို့အတွက်ဘလို့ criteria ကြီးထားဖို့သိတယ်လဲဆိုတာလဲ။အဲ့ဒီချက်ချက်လည်းကျွန်တော်ထည့်သွင်းစဉ်းစားနေပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့ဒီလိုမျိုးပုံစံတွေကတော့ခုနကလိုမျိုး PR နဲ့တော့သူတို့နဲ့မဆိုင်ဘူးဆိုတဲ့သဘောလားခင်ဗျာ။ PR တော့သူတို့မရနိုင်ဘူးပေါ့ဆိုတဲ့သဘောလားခင်ဗျာ။
ဒီအကတော့သူတို့ရှောက်လိုက်ရတော့လေခုနပြောတဲ့အဲ့သူတို့ကျွန်တော်တို့တတ်ပတ်ပဲ criteria လေးရှိတယ
်ဟုတ်ကဲ့
အဲ့ဒါနဲ့ဒီသူတို့ပြရာရှောက်လို့ရပါတယ်ဘယ်လိုဟာပြောလေးတွေကျွန်တော်တို့ထည့်ပြလဲဆိုတော့အခုကျွန်တော်စဉ်းစားပြီးတော့ကျွန်တော်ထိုင်နေကြတိတိုင်းကျွန်တော်ထိုင်နေပါလား
ဟုတ်ကဲ့လူမွေးသက်သက်နဲ့ပြန်လာမဲ့လူကတော့လောလောဆယ်ဒီ PR မစဉ်းစားပေးနိုင်သေးဘူးဆိုတဲ့သဘောပေါ့နော
်အဲလူမွေးသက်သက်နဲ့ပြန်လာတဲ့လူကလောလောဆယ်တော့ဘယ်လိုသိဘောဗျာပြန်လာပဲပြန်လာပြီးတော့ဒီမှာဟိုတတ်ပတ်ရဲ့ပြည့်သွားလို့ဒီမှာလူမွေးရအခက်ခဲတွေရှိတယ်တော့တတ်ပတ်ရဖြစ်တယ်ဆိုတတ်ပြီးတတ်တိုးပြီးရှောက်လို့ရပါတယ်ဒါလည်းကျွန်တော်နိုင်ငံသားဟုတ်တယ်ကျွန်တော်တို့ဟိုခွင့်ပြုပေးတဲ့သဘောဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီ PR ရထားတဲ့လူတွေကနေပြီးတော့မှနောက်တစ်ဆင့်ပါဗျာဒီနိုင်ငံနေပါဆိုရှင် PR ရရပြီးနည်းနည်းကြာဝိုင်းရင်အဲ့ဒီနိုင်ငံရဲ့သတ်မှတ်ထားတဲ့နိုင်ငံသားအရေးချင်းရှိလို့ရှင်တို့နိုင်ငံသားပြန်ပြီးခံယူခြင်းနဲ့ဆိုမြန်မာနိုင်ငံသားဟောင်းနေနောက်တစ်ခါနိုင်ငံသားတွေရပဲပေါ့နော်တချို့လည်းအနေကြာဝိုင်းယူပါမလူပဲနေပါမလူလည်းပြောနေတဲ့ပုံစံတွေရှိရင်အဲ့ဒီနောက်တစ်ဆင့်ရော PR ကနေပြီးတော့နိုင်ငံသားပြုခြင်းဒီမှာတော့ neutralization ပေါ့နော်အဲ့ဒါမျိုးကိုထပ်ဆင့်ပြီးတော့စဉ်းစားထားချက်ရှိပါလားခင်ဗျာ
ရှိပါတယ်ရှိပါတယ်ကျွန်တော်ဒီထဲမှာကျွန်တော်တို့ရေးနေတဲ့ဘူဂျာထဲမှာအဲ့ဒါပါပါတယ်ဟိုပရမတ်ဆီကတော့ကျွန်တော်မြန်မာနိုင်ငံသားဟောင်းကြီးတော့တတ်မှတ်ကာလတစ်ခုရောက်ရဲ့ ဒါကျွန်တော်တို့နိုင်ငံသားပြည်သားလည်းရှောက်ထားခွင့်ရှိတာပေါ့ဗျာ
။ဟုတ်ကဲ
့။သူဒီပကစားကာလတော့ဥပမာပြင်လာခုနပြောတဲ့ neutralize citizen နိုင်ငံသားပြုရတဲ့ပုံစံဆိုပြုပြရတယ်ပြီးရင်နိုင်ငံသားဖြစ်မှာပေါ့။စရိယကျွန်တော်တို့ကိုပိုင်းအောင်ကခိုက်ထားတဲ့နိုင်ငံသား citizen ဆိုရင်လည်းနိုင်ငံသားပြန်ပြီးတော့ဖြစ်မှာပေါ့။အဲ့ဒါကတော့သူ့ရဲ့ဆန္ဒအရရှောက်တယ်ဆိုရင်ကျွန်တော်တတ်မှတ်ကာလပြီးတခုကျွန်တော်တတ်မှတ်ထားတယ်။ဒီရောက်ရင်ပြန်မနိုင်ငံသားဟောင်းတက်တော့ပြဿနာမရှိဘူး
။
နိုင်ငံသားတက်တော့ကျွန်တော်တို့လောလောဆယ်ဟိုကျွန်တော်တို့ဘူကြတဲ့မှာလောလောဆယ်မပါသေးဘူး။အားလုံးက private decision တော့ပုံပြပါဦးခင်ဗျာ
။ဟုတ်ကဲ့။ဒီမြန်မာနိုင်ငံသားဟောင်းဆိုရင်တော့ဒါပြန်ပြီးတော့မြန်မာနိုင်ငံသားပြန်လျှောက်လို့လွယ်တယ်ပေါ့နော်သူခွဲနိုင်ငံသားကိုဆွန့်လို့လဲဆွန့်လို့အဲ့
လိုဖြစ်ဖို့ကျွန်တော်ရဲ့ခိုက်ကြီးစီမှာကျွန်တော်ထပ်ပြီးစဉ်းစားနေတယ်နော်ဟု
တ်ကဲ့
ကျွန်တော်ဖိုက်တယ်မဟုတ်ဘူးလို့ပြောရတာ
ဟုတ်ကဲ့ပါဒါပေမဲ့မော်လီသူ့အနေနဲ့တော့ဒီသူလာခဲ့တဲ့နိုင်ငံမှာနိုင်ငံသားခံယူထားတယ်ဆိုအဲ့နိုင်ငံသားတော့သူဆွန့်လို့ရမှာပေါ့မြန်မာနိုင်ငံသားပြန်လျှောက်လို့
ဆွန့်တယ်ကျွန်တော်က US citizen ဖြစ်တော့တကယ်လို့ကိုယ်နိုင်ငံသားပြေးတယ်ဆိုတော့အဲ့ဒီနိုင်ငံသားဖြစ်ဆွန့်လို့ရပါလား
ဟုတ်ကဲ့
သူ PR ဆိုတော့မဆွန့်လို့ချင်တဲ့လူတွေအတွက်လုပ်ပြတဲ့သဘောဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်
ဆုံးကျွန်တော်မြန်မာနိုင်ငံသားဟောင်းတွေတော့ကျွန်တော်ဟို priority ပြေးပြီးစဉ်းစားပြီးကျွန်တော်ဒီရောဆွဲနေပါတယ်
ဟုတ်ကဲ့ခင်ဗျနောက်ဆုံးနေနဲ့သိကျင်တာကတော့အခုဒီလိုမျိုးလုပ်နေတဲ့ကိစ္စကဒီစီးဝေးတွေထိုင်ပြီးတော့ဗောနော်ဒီချက်လက်တွေကိုပြည့်စုံအောင်စဉ်းစားနေတဲ့ကိစ္စဘယ်တော့လောက်များအမြန်ဆုံးအကောင့်တွေပေါ်ပြီးတော့ဒီ PR ကိစ္စကိုလွတ်တော်တင်ပြီးတော့ဥပဒေအနေနဲ့ပြဋ္ဌာန်းသတ်မှတ်ပြီးတော့တခါလုံထုံးလုံနည်းတွေတခါပြန်လဲရေးဆွဲပြီးတော့ဒီညွှန်ကြားချက်မျိုးတွေထုတ်ဖို့ရှိမယ်လို့ယူဆပါတယ်အဲ့ဒါတွေကအမြန်ဆုံးဘယ်တော့လောက်အတွင်းမှာဖြစ်လာနိုင်တယ်လို့ဥခင်အနေနဲ့ခန့်မှန်းထားပါလိမ့်ခင်ဗျ
ဒီပြာကမရောခက်ခဲပဲကျွန်တော်ကတော့အဲ့ဒီခီးစီကပြန်ရောက်အချိန်ပဲနိုင်ငံတော်ကြီးခဲ့တာထပ်ပြီးတော့လက်ကျူခံယူပါတယ
်ဟုတ်ကဲ့
တော့နိုင်ငံတော်ကြီးခဲ့လဲအချိန်တော့ရှိတဲ့ချက်တွေမှာပို့ပြီးတော့ခိုက်တီးရတဲ့ခိုင်မာပြောခုနပြောသူဒုတိယသမ္မတကြီးသူဥစည်းတဲ့အဖွဲ့နဲ့အဖွဲ့ဖွဲ့ပြီးတော့ဒီအဖွဲ့နဲ့ကိုကျွန်တော်တို့စလုပ်နေပါတယ
်အခုခါမှာတခြားနိုင်ငံတွေမှာရောက်ရှိနေပြီးတော့တခြားနိုင်ငံသားဖြစ်နေသူတွေတစ်ချိန်လုံးကမြန်မာနိုင်ငံသားဖြစ်ခဲ့သူမြန်မာနိုင်ငံသားဟောင်းတွေမြန်မာနိုင်ငံမှာ PR လို့ခေါ်တဲ့ Permanent Residence အမြဲတမ်းအခြေချသာရောက်နေထိုင်ခွင့်ယာယီနဲ့ပတ်သက်ပြီးတော့တမရော်အရာရှိကြီးဟောင်းတဦးဖြစ်တဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးမြင်းသာဘုံမှုချုပ်ဦးခင်ကြီးကရှင်းလင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရော်နီမင်းပ
ါဥရောပနိုင်ငံစီစဉ်တက်ဆက်တဲ့အပတ်စဉ်တမှုတက်တာပြောစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ View American တန်ကနေစနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုချိန်ကစပြီးတော့နိုဝင်ဘာလ18ရက်စနေနေ့မနက်ပိုင်းရဲ့သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါဦးမယ်
မြန်မာနိုင်ငံသမ္မတဦးသိန်းစိန်စီကပေးစာတစ်စောင်ကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်လက်ခံရရှိခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်တွင်းမှာအတိတ်ပဲမဲ့အကြမ်းဖက်မှုတွေကြောင့်အသက်တွေလူတွေသေဆုံးခဲ့ရမှုပစ္စည်းဥစ္စာတွေဆုံးရှုံးခဲ့ရမှုဖြစ်ပေါ်ခဲ့ခြင်းဆိုရင်ပြည်မှုဆိုင်ရာလုပ်ရက်တွေဖြစ်တယ်လို့သမ္မတဦးသိန်းစိန်ကရှုတ်ချထားပါတယ်။တာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီဖော်ထုတ်ရေးယူသွားဖို့လည်းအဲ့ဒီမှာကတိပြုထားပါတယ်ခင်ဗျာ။အမေရိကန်သမ္မတအိုဘားမားရဲ့တမိုင်းဝင်မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာမြန်မာနိုင်ငံကနေအမေရိကန်နိုင်ငံကိုတင်သွင်းမဲ့ကုန်ပစ္စည်းတွေအပေါ်ပိတ်ဆို့ထားမှုကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့အမေရိကန်လွှတ်တော်တာဝန်ရှိသူတယောက်ကပြောလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကကြောင်းမြတ်တွေကိုတော့တင်သွင်းခွင့်ပေးမှာမဟုတ်ဘဲဆက်ပြီးတော့တားမြစ်ထားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါဟာဆယ်စုနှစ်နီးပါးတစ်ခုအတွင်းမြန်မာနိုင်ငံကသွင်းကုန်တွေပေါ်အမေရိကန်ကပိတ်ဆို့ထားတာကိုပထမဆုံးအချိန်ပြန်ပြီးတော့ရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်။စက်တင်ဘာလ17ရက်နေ့ကလီဗျားနိုင်ငံရှိအမေရိကန်ကောင်စစ်ဝယ်ယုံတိုက်ခိုက်ခံရမှုကိုသမ္မတဥဘာမအစိုးရကနဦးဖော်ပြခြင်းနဲ့ပတ်သက်ပြီးတော့ CIA အကြီးအကဲအောင်ဒေးဗစ်ပက်ထရီယက်ကိုအောက်လွတ်တော်နဲ့ဆန်နီလွတ်တော်ကော်မတီတို့ကစစ်ဆေးခဲ့ကြပါတယ်ခင်ဗျာ
။နိုဝင်ဘာလ18ရက်စနေနေ့နေ့ပိုင်းရဲ့သတင်းချင်းချုပ်ကိုကိုရနိုင်ကတင်ပြပေးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမက်ခွန်ညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝင်းချော်တာဖြစ်ပါတယ်။ View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာမနေ့9နိုင်ခွေရနေ9နိုင်အထိလိုင်းနိုမီတာ24လိုင်းနိုမီတာ32လိုင်းနိုမီတာ40နဲ့လိုင်းနိုမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှိမှန်းနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြချမ်းမရွှင်လန်းနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.